ဘင်္ဂလားဒေ့ချ်နိုင်ငံဒုက္ခသည်စခန်းနှင့်အတွင်းကရိုဟင်ဂျာဒုက္ခသည်တွေနေရာပြန်နိုင်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ရိုဟင်ဂျာဒုက္ခသည်900ကျော်နဲ့ဟိန္ဒူ300ကျော်ပြန်ခေါ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ဒုက္ခသည်တွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမွန်ကပြောပြမှာပ
ါရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမောင်နှောကနေတဆင့်ဘင်္ဂလားဒေ့ချ်နိုင်ငံ TechNef ကိုရောက်နေတာတောက်ကြနေဆို၃ရက်ရှိပြီဖြစ်ပါတယ်ကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ချ်လူဝင်မှုကြီးကြပ်ရေးအဖွဲ့ရင်းနဲ့တွေ့ဆုံခဲ့တယ်လို့နှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့ပြင်ထားတဲ့ရိုဟင်ဂျာ900ကျော်နဲ့ဟိန္ဒူ300ကျော်တို့ကိုအချက်အလက်တိုက်ဆိုင်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်သူက VOA ကိုပြောပါတယ
်သူတို့ပါကစစ်ဆေးပြီးတော့အတိတ်ကတည်းကစရန်မှလူပါတဲ့လူတွေကိုပဲသူတို့စစ်ဆေးတာပါတယောက်ကိုသူကမင်းကျဲခင်ဗျားဟောမြန်မာနိုင်ငံမှာရှိတဲ့ကလန်ကဘယ်လိုမှရှိတယ်လဲခင်ဗျားဘယ်မှာနေရခဲ့တာလဲဘယ်ဟုတ်စုလဲခင်ဗျားတို့အဲ့မှာရှိတဲ့အကမ္မခင်ဗျားတို့အော်ရှိုရမှုဘယ်မှာလဲအော်ရှိုရမှုဘယ်သူလဲပြောမယ်ဆိုလို့ဆိုကျွန်တော်တို့မောင်တော်မျိုးနဲ့မြောက်ပိုင်းကဆိုလို့ဆိုကျင်ချောင်းပေါ့ကျင်းကျောင်းကနေမောင်တော်မျိုးနဲ့ဈေးမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုရင်ဘယ်နဲ့မှလို့ရှိတယ်အဲ့ဒီမောင်တော်မျိုးကိုသွားမယ်ဆိုလို့ဆိုရင်စစ်စစ်ရဲဘယ်နဲ့ကိုရှိလဲအဲ့မှာရှိရောဘောင်းဘယ်လိုချော်လို့ချော်ပြီးတော့သွားရတယ်လားဆိုတော့သူတို့ကအဲ့လားအဲ့လိုပုံစံမျိုးတွေမိတာပဲရှိတယ်ဒါကအခုထိသူတို့ကဘယ်နီးမှာဘယ်လက်တူကိုသူတို့ကပြန်ကိုသွားမလားဆိုတော့အဲ့ဒီလာရှင်းကတော့လာရှင်းကတော့လောလောဆယ်အခုထိသူတို့ကမဖြစ်ဘူးအလုပ်ကနေအကြောကြောသူတို့စစ်စစ်တော့ဗီစစ်တော့ဘီလို့ပြောတယ်အဲ့မှာဟိုဟိန္ဒူဘာသာဝင်ကအဟို300ကျော်လောက်ပါတယ်လို့ပြောတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ဒုက္ခသည်တွေတဲကနေရပြန်ဖို့စီရင်ပေးထားသူစီရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကမြန်မာဘက်ကိုပေးပို့ထားတယ်လို့မြန်မာဘက်ကလည်းလက်ခံနိုင်တဲ့လူတွေရဲ့စီရင်တွေကိုပြန်ပို့ပေးထားတာပါအခုမြန်မာဘက်ကနေနောက်ဆုံးပို့ထားတဲ့ပြန်လက်ခံမဲ့စီရင်တဲ့ပါသူတွေကိုတွဲဆောင်စစ်ဆေးနေတာဖြစ်ပါတယ်စီစဉ်မှုတွေကိုလာမဲ့တနင်္ဂနွေနေ့အထိလှုပ်ဆောင်မှုရှိတယ်လို့ပြန်လက်ခံမဲ့ရက်အတိအကျကိုတော့ဒီစီစဉ်မှုတွေပြီးမှသာထုတ်ပြန်နိုင်မယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။ပြန်လည်လက်ခံမဲ့ဒုက္ခသည်တွေဟာ TechNef မြို့အနီးတစ်ဝိုက်ဒုက္ခသည်စခန်းကလူတွေဖြစ်ပြီး Cox Bazar ဝင်းကျင်စခန်းကဒုက္ခသည်တွေတော့မပါဝင်ဘူးလို့အဲ့ဒီဘက်ကဒုက္ခသည်တွေကပြောပါတယ်။အခုရောက်နေတဲ့မြန်မာအဖွဲ့ကလည်းဒီတစ်ခေါက်မှ Cox Bazar အနီးတစ်ဝိုက်ကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့အစီအစဉ်မရှိသေးဘူးလို့လည်းသိရပါတယ်။အဲ့ဒီဒုက္ခသည်တွေဟာပြီးခဲ့တဲ့2019ခုနှစ်မောင်နှောအရေးအခင်ဖြစ်စဉ်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြသူတွေဖြစ်ပါတယ်။တစ်ဆက်တည်းမှာပဲရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေစခန်းမှာဒီရက်ပိုင်းအတွင်းနိုင်ငံသားစီစဉ်မှုတက်သေးကန် National Verification Card NVC တွေထုတ်ပေးနေပါတယ်။နိုင်ငံသားစီစဉ်မှုတက်သေးကန်ကတ်ပြား NVC ဆိုတာနိုင်ငံသားစီစဉ်မှုတွေလုပ်နိုင်မှုယာယီထုတ်ပေးတဲ့ကတ်ဖြစ်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်အတွင်းကတကြိမ်ထုတ်ပေးခဲ့ပူပါတယ်ကတ်ထုတ်ပေးတာနဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်တူက VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာတော့လောလောဆယ်အများအားမဟုတ်ပါဘူးဒီတရားမှာ900ခန်းတော့ထုတ်နေတာရှိပါတယ်ခကြီးတွားကြရှိတယ်ဆိုရင်ဒီမောင်တော်ဖက်ကမောင်တော်တွားကြရှိတယ်ဆိုရင်ကျွန်တော်တို့ကတော့ဒီတန်းစောလို့မရဘူးပုံစံလေးခံရတယ်ပုံစံလေးခံနေစီရင် MPC ကလုံးရတယ်အဲ့လိုမျိုးလုံးနေကြတာပါဒါပေမဲ့ဒီရန်ကုန်တွားချင်တယ်ဒီကူတာမှုအဲ့လိုမျိုးသွားချင်တယ်ဆိုရင်ကျွန်တော်တို့ကအဲ့လိုမျိုးသွားချင်တယ်ဆိုပုံစံလေးထုတ်ရတယ်ပုံစံလေးခြင်မယ်ဆိုရင်အမြင်တက်ရှိရမယ်ဆိုပြီးအဲ့လိုမျိုးထုတ်ရတာပေါ့အမြင်တက်ခြင်ရတာ
အရေးအတွက်ဘယ်လောက်ထုတ်ပေးထားသလဲဆိုတာကိုတော့မသိရသေးပါဘူးဒီကက်တွေကိုလွန်ခဲ့တဲ့3-4လကတည်းကစတင်ထုတ်ပေးနေတာဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းမှာတော့ဒုက္ခသည်စခန်းအချို့ဖြစ်တဲ့တက်ကြယ်ပြင်းနဲ့ဘောဓုပစခန်းတို့မှာစခန်းကိုလာပြီးထုတ်ပေးခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်စစ်တမျိုးအနည်းတစ်ဝိုက်မှာဒုက္ခသည်စခန်း10ခုကျော်ရှိနေပြီးခံမှန်းလူကြီးဟာ3000ကျော်နီးပါးရှိနေပါတယ်ခင်ဗျာ